လာပါရှင်ဗီအိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုတ်ကိုလည်းမေတ္တာတိလက်ဆောင်ဖြစ်နဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်အခုပထမဦးဆုံးတော့တောင်ကြီးကကိုဆိုင်အီးမေးနဲ့ရေးပို့လာတဲ့စာလေးကိုအရင်ပြောပြချင်ပါတယ်သူက welcome မညွညွလွင်မညွညွလွင်ကြိုးစားပါတယ်မထူတာလေးတွေတင်ဆက်နေတဲ့မညွညွလွင်ဗီအိုကိုပြန်ရောက်လာပြီလားဝမ်းသာလိုက်တာဗျာကျွန်တော်ကမထူတာလေးတွေပြည့်စက်တယောက်ပါအရင်ကကိုကျော်ကျော်သိန်းကိုစော်ဝင်းနိုင်တို့နဲ့အတူဖြောပြေးတင်ဆက်ထားတာကြည်နူးမိပါတယ်အခုလည်းဆက်ပြီးတော့အားပေးနေပါမယ်ဆိုပြီးတော့စာရေးလာပါတယ်ဟုတ်ကဲ့ပါတောင်ကြီးကကိုဆိုင်ရင်မညွလွင်ကရုပ်မြင်သံကြားမှာရောရေဒီယိုမှာရောမထူတာလေးတွေအစီအစဉ်ကိုပြန်ပြီးတော့တည်တံ့တင်ဆက်ပေးပါမယ်နော်ဒီတစ်ခေါက်တော့အမေရိကန်ပြည်အောင်စုကမဟုတ်ဖက်နဲ့ရန်ကုန်ကနေလှမ်းပြီးတော့တင်ဆက်ပေးတာဖြစ်ပါတယ်ရှင်အုံတော်စားရလို့ပါ VOA ရေဆိုပြီး VOA ကိုရေးလာတဲ့သောရရှင်ကတော့သဲလေးဆိုတဲ့သောရရှင်မှာ VOA ခမားဆိုပြီးဒီသောရရှင်ကအစာချီပြီးတော့ online ကသတင်းတပုတ်ဖတ်ရင်းနဲ့နားမလည်တာလေးရှိလို့မေးခွန်းလေးမေးလိုက်ပါတယ်။သူမေးစင်တာကဘာပါလဲ
။မြမအရေးကုလမှာဆွေးနွေးမယ်ဆိုတဲ့သတင်းမှာဗာရေးထားလဲဆိုတော့ဒီကနေ့စတင်ကြည့်ပါမယ်6ရက်ကြာထွေထွေညီလာခံကြီးရဲ့ဘေးဘက်မှာမျက်မှောက်ကဘာမှာရင်ဆိုင်နေရတဲ့ပြိပကတွေအကဲဆတ်မှုတွေအကြောင်းကိုလည်းဆွေးနွေးကြဖို့ရှိတဲ့အနေနဲ့မြန်မာဆိုမာလီယာကွန်ဂိုလေဗနွန်စသည်တို့ဖြင့်ပါဝင်ပါတယ်တဲ့အဲ့ဒီမှာဘေးဘန်းဆိုတာပါဝင်ပြောတာလေဆိုတာမရှင်းလို့အခုလိုမေးလိုက်တာပါမြန်မာစကားလုံးမှာဘေးဘန်းဆိုတာရှိတော့ရှိပေမဲ့ဒါဟာတုံးခဲ့တဲ့စကားလုံးဖြစ်မယ်ထင်ပါတယ်ဥပမာကားတစီးကတခြားကားတစီးကိုဘေးဘန်းကနေကြော်တက်ဒါလည်းတိတ်မဟုတ်သေးဘူးနဲ့တူပါတယ်ဘေးဘန်းတော်တော်ဦးနောက်စားရပါလား VO ရဲ့
စားဖက်ကြည့်ရတာတော်တော်ကိုဦးနောက်စားနေပုံပါပဲเนาะအဲ့လောက်လဲဦးနောက်မစားပါနဲ့လို့ပြောချင်ပါတယ်ဘေးဘန်းစကားကဒီအင်္ဂလိပ်သတင်းတွေထဲမှာတော့ရှင်းပါတယ် sideline meeting ဆိုပြီးတော့ပြောထားတာပါ sideline meeting sideline event တွေကိုပြောထားတာပါဒါပေမဲ့မြန်မာစာနဲ့ပတ်သက်ပြီးတော့ဒီသောရရှင်ကမေးထားတယ်ဆိုတော့ကျမတို့အမြဲတမ်းအပူကက်ကန်နေတဲ့မြန်မာစာဆရာမအမကြီးမဲမင်ငင်ကိုမေးကြည့်ပါမယ်ဟုတ်ကဲ့မဲမင်ငင်ဒီသောရရှင်မေးထားတဲ့ဘေးဘန်းဆိုတဲ့စကားအသုံးထုတ်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ဒီသောရရှင်နားလည်အောင်လို့ရှင်းပြပေးပါရှင်
ကျမတို့ဒီဘေးဘန်းဆိုတဲ့စကားကတော့တကယ်တော့ဗမာတွေရဲ့အတုံးစကားတွေမှာအများကြီးသုံးတယ်လေနေရာအများကြီးသုံးတယ်ကျမတို့ဆိုရင်ဥပမာဟိုဘေးဘန်းအနေနဲ့ဒါကိုဆွေးနွေးရမယ်ဆိုရင်ဒါမှမဟုတ်ရင်ဘေးဘန်းကနေဆွေးနွေးမယ်ဆိုရင်ဆိုပြီးတော့ဒါပေမဲ့အခုနောက်ပိုင်းမှာကဒီစကားလုံးကိုဟိုခစ်ပေါ်စကားအနေနဲ့တိတ်မသုံးတာကဖြစ်ကောင်းဖြစ်မယ်ဒါပေမဲ့လူတိုင်းမလည်းလွယ်တဲ့စကားလုံးပဲလေဥပမာဒါ sideline ပေါ့နော်ဘေးတွက်ဆွေးနွေးပွဲတို့ဘေးဘန်းကနေဆွေးနွေးတယ်ဆိုတာတို့ကတော့ကျမတို့အမြဲတမ်းပြောနေကြစကားပဲဒါတဲ့ဟိုရှင်းလင်းအောင်ပြောဖို့ဆိုရင်ဒါကဘေးကနေဟိုဒီဆွေးနွေးပွဲတစ်ခုကနေပေါ့ဗျဘေးကနေအကြောင်းအရာတစ်ခုအနေနဲ့ဆွေးနွေးတာဒါမှမဟုတ်ဘေးကနေရာတစ်ခုကနေဆွေးနွေးတာဆိုတော့အတိအပြည့်ရမယ်ထင်ပါတယ်နော်ဒါအနည်းငယ်ဟိုကြပြောတစ်ခုအနေနဲ့တုံးနေတဲ့စကားလုံးပဲလေ
ဟုတ်ကဲ့ရှင်းပြပေးတာကျေးဇူးတင်ပါတယ်မမင်းကြီးမေးလာတဲ့သောရရှင်တဲလေးဆိုတဲ့သောရရှင်လည်းဘေးဘန်းဆိုတဲ့စကားအသုံးနှုန်းနဲ့ပတ်သက်ပြီးတော့သဘောပေါက်လောက်ပြီထင်ပါတယ်နော် VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်VOA စီစဉ်နေနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ရေးလာတဲ့စာတွေပါနောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ပညာရေးနဲ့ပတ်သက်ပြီးတော့မိဘနဲ့ဆရာနှစ်ဖက်လုံးကရေးလာတဲ့အစာတွေကိုပြောပြပေးသွားချင်ပါသေးတယ်။အဲ့ဒါမတိုင်ခင်မှာတော့အမေရိကန်မှာခေတ်စားနေတဲ့တချင်းတစ်ပုတ်နဲ့ဖြောပြပေးပါမယ်နော်။2014အောက်တိုဘာသရုတ်ထဘက် Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်5ချိတ်နေတဲ့တချင်းလေးဖြစ်ပါတယ်။ Top Flow ဆိုထားတဲ့ Habits Stay High ဆိုတဲ့တချင်းလေးကိုနားဆင်ကြပါရှင်။ Pitch Stay High ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါနောက်ပိုင်းမှာတော့မြန်မာတခြင်းတစ်ပုဒ်နဲ့လည်းတင်ဆက်ပေးဦးမှာပါအခုတော့သောရရှင်ကြီးရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားပါမယ်ကလေးကရေးလာတဲ့သောရရှင်ကြီးထဲမှာဆိုရင်တော့ကလေးမျိုးကဥထောင်ထောင်းကလူတို့ရဲ့ ordinary အမှန်တရားတွေကိုထုတ်လွှင့်ပေးလို့ကျေးဇူးတင်ပါတယ် VOA ဝိုင်းတော်သားများခင်ဗျာတဲ့ကလေးမျိုးအတွင်းရှိတာပန်တောင်ဖီလာတောင်စလက်ရက်ွက်တီကအစိုးရအကြောင်းနေနဲ့ဆမ်းမျိုးရက်ွက်ကြောင်းနေအားလုံးအခုပညာသင်နှစ်ကစပြီးတော့နိုင်ငံတော်ကနေအခမဲ့ပညာရေးစနစ်ဖြစ်နေပညာသင်ကြားခွင့်ပြုပေးမယ်လဲ။ကျောင်းကနေပြီးတော့ကျောင်းသားတွေစီကနေရမုံငွေမျိုးမျိုးကောက်ခံပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်။ဘာလို့တက်များရမုံငွေကောက်ခံနေရပါလဲ။
နိုင်ငံတော်မှာအခမဲ့ပညာရေးလူဆိုပေမဲ့2012 2013ပညာသင်နှစ်မှာမေကွန်ကြီး900အဆောက်ဦးကြီး3000စာရေးခုံထိုင်ခုံကြီး1000ကောက်ပါတယ်အခုပညာသင်နှစ် 2013 2014ခုနှစ်မှာတော့မြေပြူကြီး300ကျောင်းဆောက်ဦးကြီး1000ကျပ်ကောက်ပါတယ်စေတနာကြီးတတ်နိုင်သမျှသာကောက်တင်ပါတယ်ဒါ့အပြင်ကျောင်းပတ်ဝန်းကျင်အိမ်တွေမှာအခန်းတွေငှားပြီးကျောင်းသားတယောက်ကို9000ကနေရှယ်ကြီးမနေ့ပိုင်းမှာ9000ယူကျူးရှင်းတင်နေပါတယ်စာများတဲ့ကလေးတွေအချိန်ပိုပြတဲ့သဘောပြောပြီး9000ကျပ်ကဆင်းရဲသားတွေဒုက္ခများလာပါတယ်2000-3000သာယူသင့်ပါတယ်ခင်ဗျာ
ဒီသောရရှင်ကအကြောင်းတွေမှာပတ်စံကောက်နေတဲ့အကြောင်းနောက်ပြီးတော့ကျောင်းဆရာတွေကျူရှင်ပြနေတဲ့အကြောင်းတွေကိုရေးပြီးတော့ရင်ဖွင့်သွားတာဖြစ်ပါတယ်နောက်သောရရှင်တယောက်ရေးလာတဲ့စာကလည်းလားတူပါပဲဒီသောရရှင်ကလည်းကလေးမျိုးတောင်ဟန်တောင်ဖီလာရက်ွက်မှာရှိတဲ့အမကအကြောင်းနေအလကအကြောင်းနေအထကအကြောင်းနေမှာနိုင်ငံတော်ကတတ်မှတ်ထားတဲ့ဥပဒေစည်းကမ်းကိုချိုးဖောက်နေပါတယ်ဆိုပြီးတော့အခုလိုမျိုးစာရေးပြီးတော့ရင်းဖွင့်လာပါတယ
်နိုင်ငံတော်ကသေးသုံးချမပေးဘူးဆိုပြီးတော့မြေပြည်ဝယ်ဖို့ကျောင်းသားတယောက်ကို300မူလွန်အားအလကအကြောင်းအတွက်ဆိုပြီးကျောင်းသားမိဘထံကနေပြီးတော့ချက်1000ပြီးခဲ့တဲ့နှစ်ကကျောင်းခုံကြီးဆိုပြီးတော့1000စသဖြင့်ကောက်ခံနေပါတယ်ဒါအပြင်နိုင်ငံတော်ကဝန်တန်းတွေကိုလစာနှစ်တိုင်းတိုးပေးပေမဲ့လည်းဒီလစာနဲ့မကျေနပ်နိုင်ကြပဲကျောင်းနီနာတဝိုက်မှာကျူရှင်ဖွင့်နေကြပါတယ်။ကျောင်းသားတွေကိုစာရီးအလွတ်ကျက်ခိုင်းပြီးစာရဖို့မဟုတ်ပဲစာမှုပွဲအောင်ဖို့လောက်ကိုပဲအဓိကထားစာတင်နေတာလဲတွေ့ရပါတယ်။ဒါကြောင့်တက္ကသိုလ်ဝန်ထမ်းစာမှုပွဲမှာကလေးမျိုးရဲ့အောင်ချက်ရခဲ့နှုန်းကမြမပြည်ရဲ့အောက်ဆုံးအဆင့်ဖြစ်ခဲ့ရပါတယ်။မြမပြည်မှာဘော်ဒါနဲ့ကျူရှင်အများဆုံးဒေသကိုပြပါဆိုရင်ကလေးမျိုးကိုပြရမလို့ဖြစ်နေပါတယ်။ဘော်ဒါနဲ့ကျူရှင်တွေကြောင့်ကျောင်းသားတွေရဲ့ပညာရေးနှိမ့်ကျပြီးစီကံပိုင်းလဲပျက်စီးနေပါပြီ။အဲဒါကြောင့်ကလေးမျိုးရဲ့ဘော်ဒါကျူရှင်တွေအကြောင်းအထက်လူကြီးတွေသိအောင် VOA ကတစဉ်ထုတ်လွှင့်ပေးဖို့မြစ်တရက်ခံပါလေခင်ဗျာ
ကျူရှင်ကြီးတွေမြင်လုံအားကြီးလို့အကြောင်းသားတွေအားလုံးကျူရှင်မတက်နိုင်ပါဘူးကျောင်းမှာတင်တဲ့အစာတွေကလည်းစောင့်ဝဲဖြေဖို့မလုံလောက်ပါဘူးဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်ဒီလိုမျိုးအကြောင်းသားမိဘတွေဘက်ကနေပြီးတော့စာရေးပြီးတော့ဒီကျောင်းနေမှာပတ်စံကောက်တဲ့အကြောင်းကျောင်းဆရာတွေကျူရှင်တင်တဲ့အကြောင်းတွေကိုစာရေးပြီးတော့ရင်ဖွင့်လာတဲ့အချိန်မှာဆရာတွေရဲ့ဒုက္ခကိုလည်းရင်ဖွင့်ကြပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့လက်ဗတန်းကဆရာမိုးဖြစ်ပါတယ်ဒီသောရရှင်ကဆရာတွေကျောင်းပြင်မှာအစာသင်ရင်1300နဲ့ငွေ3000နဲ့အခြေခံပညာဦးစီးဌာနကနေပြီးတော့6လပိုင်းမှာအမိန့်ထုတ်ပြန်ခဲ့တာပါ1997ကာလအစ်အာနာရှင်ခေတ်ပြီးကာလအဲ့ဒါကိုပြန်ပြီးတော့အသက်သွင်းတာဟာအာနာရှင်ခေတ်ကိုတန်းတားခြင်းလို့ထင်မိပါတယ်ဆိုပြီးတော့သူကသူတို့ဘာတွေများလုပ်နေရလဲဆရာတွေအနေနဲ့ဘလို့အခက်အခဲတွေလဲရှိလဲကျောင်းမှာနေတူတူကဘလို့တာဝန်တွေကိုယူထားရလဲဆိုတာကိုသူကစာရေးပြီးတော့ရင်ဖွင့်လာပါတယ်ရှင
်ဆရာတယောက်ရဲ့လုပ်ငန်းတာဝန်တွေကိုအကျင့်ဖော်ပြပေးပါမယ်ကိုတိုင်းထုတ်ဖော်အကဲဖြတ်လာကျုပ်ခွင့်မတန်းလာအလိုက်ပညာရေးမတန်းတင်းနီးမဆုနေ့စဉ်မတန်းအမစီရင်ပေါင်းချုပ်စီကံထိန်သိမ်းရေးမှတ်တမ်းပြန်လဲကုစားမှတ်တမ်းပြန်လဲကုစားမှတ်တမ်းဆိုတာကတော့စာမေးပွဲလစဉ်ဖြေရာမှာအောက်မမရတဲ့ကလေးတွေကိုကြရှုံးသောဘာသာရပ်အလိုက်ပြန်လဲဖြေဆိုစေခြင်းအမှတ်စရင်ပြန်လဲကုစားပေးခြင်းများပဲဖြစ်ပါတယ်။ကဲဆရာတယောက်ရဲ့လုပ်ငန်းစဉ်များကိုကြည်ပါ။တင်ကြားစီရင်နဲ့မဆိုင်သောအချက်တွေပါဝင်နေတာကိုတွေ့ရပါမယ်။ကျောင်းမှာအချိန်မလောက်လို့ AUP အလုပ်လုပ်ရသည့်အထိရှိပါတယ်။အစိုးဆုံးကဖောင်ကြီးတင်တန်းငွေကုန်လူပန်းစိတ်အညစ်ဆုံးတင်တန်းဖြစ်ပါတယ်။ကလေးတွေအားလုံးကိုဆရာကမိမိကျူရှင်ကိုလာဖို့ဖိအားပေးတယ်။လာသူကိုလည်းမျက်နှာตาပေးတယ်ဆိုတဲ့အချက်မှာမှန်မှန်ပါ။တလတင်ရတဲ့စာကိုတလဖြေရသောကြောင့်ဖြစ်ပါတယ်။ဖြေဆိုလို့မအောင်မြင်ရင်လည်းကုစားပြီးအအောင်ပေးရပါတယ်။ဆရာများမှလည်းပြန်လဲကုစားခြင်းအလုပ်ရှုပ်သဖြင့်အောင်မရရန်မေးခွန်းချတင်ပါတယ်။ကျူရှင်တက်ဆရာတကယ်ပဲမလို့တော့လဲမိဘတွေကအနာဂတ်အတွက်မသေးကြသောပညာရေးဖြစ်တော့လဲတင်သမျှတတ်စေခြင်းသဖြင့်ကျေနပ်စွာပို့ပေးနိုင်ခြင်းဖြစ်ပါတယ်။ရှင်းရခြင်းကတော့နေဒီမှာចောင်းသားတယောက်တလကျူရှင်က9000ဖြစ်ပါတယ်တလကို17နာရီနီးပါးတင်ရပါတယ်ဒါကြောင့်တနာရီတင်ကြားကမြင်းမြကြတဲ့ဒီကိုတွက်ကြည့်ရင်သိနိုင်ပါတယ်ဤမြသောငွေကြေးအဖြစ်တင်ကြားနေခြင်းမှာအမှန်တကယ်ငွေကြေးလိုအပ်ချက်နဲ့စေတနာပေါင်းကမိမိတို့ရဲ့ကိုယ်ပိုင်အချိန်အားမ ငွေကြေးနဲ့ရောင်းချနေရခြင်းဖြစ်ပါတယ်။ဆရာများအတွက်အပေါ်ငွေရစရာဆိုလို့ပညာနဲ့အချင်းကိုရောင်းစားစေရတာရှိပါတယ်။ကျမရေးဌာနကဝန်ထမ်းများအပြင်မှာစေဝါကုသလင်စေကန်းထိုင်လင်ထောင်ချမယ်၊ဒဏ်ငွေပေးဆောင်ရမယ်ပြောတာမကြပါ။ဆရာများရဲ့နေတတူဝါဖြတ်သန်းမှုနဲ့ဌာနနှစ်ခုကွာခြားမှုအားတင်ပြခြင်းများသာဖြစ်ပါတယ်။
ဆိုတော့ကျမ်းမာရေးဌာနကဆရာဝန်တွေအပြင်စေကန်းထိုင်လို့ရတယ်။ဆရာတွေရဲ့နေတူဝါဖြတ်သန်းမှုနဲ့ဒီလိုမျိုးကျမ်းမာရေးနဲ့ပညာရေးဌာနမှာကွာခြားမှုတွေရှိနေတာကိုရှင်းပြပြီးတော့တင်ပြလိုက်ရပါတယ်ဆိုပြီးတော့လက်ပတ်တန်းကဆရာမိုးစာရေးလာတာဖြစ်ပါတယ်ရှင်။ဒါကတော့နှစ်ဖက်စလုံးကသူ့ဘက်ကိုယ့်ဘက်ပြောလာကြတဲ့အစားတွေပါနော်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှ ချနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုသောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ထုတ်လွှင့်ပေးကြပါတယ်။ဒီတစ်ပတ်တော့တေးချစ်သောရရှင်တွေအားလုံးအတွက်အရေးကြီးအောင်တည်ဆူထားတဲ့လွမ်းလွန်းလို့ဆိုတဲ့သချင်းလေးထုတ်လွှင့်ပေးကြပါတယ်နော်။ဒေတောင်းတဲ့ VOA သောရရှင်တွေရောတေးချစ် VOA သောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချက်မြေကြပါစေရှင
်ညမရှိပဲနေတဲ့တဲ့ငါအနေကျဘာလုံးလုံးတယောက်ချင်းမို့လို့ပြမနေတယ်နင်ငါနာရှိချိန်တွေပြန်လဲတည်ရနေတယ်နေရင်ွေတမကိုငါတန်းတာစေဒီမှာအိယာနိုးလေငါမချသေးဘူးဟင်心龙受伤看你的看你的那你要怎么去的不完梦来也难能变了吧那你要怎么去的不完梦的你你都能变了吗啦你们手面扎的哭的听了见也没呀你们第一步想看你的看你的那你要怎么去的不完我来也哪能变了吧那你要怎么去的不完我的你你都能变了吗你们素描杂的哭的听了见呀么呀你们第一步
မေးသနာကျော်စီစဉ်တက်ဆက်တဲ့မြန်မာပြည်ကပေးစာများစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်